မေလတရနေ့ကစပြီးလူခွင့်ရင်လှုပ်ရှားသူမဆုစုနေအပါအဝင်အဖွဲ့တို့ဟာရန်ကုန်တိုင်းနာဖျားတွေမှာဒေါ်ဆောင်စုကြည်နဲ့နိုင်ငံရေးအကြီးအကဲတွေလုံမြောက်ဖို့နေ့စဉ်စုတောင်းဝေးပြမှုတွေလုပ်ခဲ့ပါတယ်။ဒီကနေ့တော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖျားကိုလူ20ကျော်လောက်နဲ့အသွားစော်ဝါကြီးကုန်းလမ်းစုံအမှတ်45ဘတ်စကားဂိတ်မှာအရောက်ဝင်းနဲ့လူယုံကြီးအဖွဲ့တွေကဖမ်းဆီးပြီးကားနဲ့ခေါ်ဆောင်သွားတာဖြစ်ပါတယ်။မဆုစုနေတဲ့အဖွဲ့တို့ဟာဒေါ်ဆောင်စုကြည်ပုံမှာ free အောင်ဆောင်စုကြည်စာသားနဲ့တီရှပ်တွေဝတ်ထားပြီးအသက်ရွယ်ကြီးရင်သူအမျိုးသမီးအမျိုးသားတို့ချို့လည်းပါပါတယ်။ NLD လူငယ်အဖွဲ့ဝင်တို့ချို့လည်းပါပါတယ်။အရောက်ဝင်းလူယုံကြီးအဖွဲ့တွေကသူတို့ကိုသူတို့အဲဒီရက်ကွက်ကလူတွေလို့ပြောပြီးအတင်းကြကားပေါ်တင်ခေါ်ဆောင်သွားတာဖြစ်ပါတယ်။ဒီအဖြစ်အပျက်တွေကိုမျက်မြင်တွေ့ရတဲ့အမျိုးသမီးတို့ကနေအားလုံးဖြစ်ကိုအခုလိုရှင်းပြပါတယ်။
ဆော်ဝိုင်းကောဆိုင်မှာရင်းနေတော့မှာအဲဒီအုပ်စုလိုက်တီရှပ်တွေဝတ်ထားတယ်သူတွေအဲ့ဒီဆိုင်ထဲထွက်လာပြီးသူတို့စောက်စုံကြီးဖျားသွားမယ်ဆိုပြီးအဲ့လမ်းကသွားတယ်။သွားတော့လမ်းမှာဒီရက်ကွက်ထဲကိုသူတို့ကလည်းမလာနဲ့လက်မခံဘူးတော့သူတွေကနေပြီးတော့မောင်းထောက်တယ်ရက်ကွက်ထဲကလူတွေလို့ပြောတာပဲ။ဒါပေမဲ့ကျန်တဲ့ရက်ကွက်ထဲကဒီသူတွေရက်ကြည့်နေတာတော့မမှောင်ဝင်လို့ပြောတယ်။ဒီမဆုစုဝေတော့ကကြောင်စံကြီးလိုဆိုင်ကစတောင်းငင်းငင်းနဲ့စတောင်းဝဲသွားမှာပါ။ဘာမှဘုံရင်ဆိုင်ကကြည့်အောင်လို့ပါနေပါညာပြောခါရီလာမပြောနဲ့လက်မတော်ပါဘူးဆိုပြီးသူကအော်နေပြီးတော့ပြောတယ်ရှင်။ကျွန်မနိုင်ရတော့ကျွန်တော်ကယူသွားတယ်။ဒါမရိုက်တယ်မင်းတို့ရိုက်ချင်မရှိဘူးလေ။ရိုက်လို့မရအောင်လေ။အဲ့ဆိုလို့ရှင်ဒီကြည့်သူတွေအနေနဲ့လက်မခံတာလားဆိုတော့တန်ခါတို့ကြည့်သူတွေလက်မခံဘူးရက်ကွက်တရားလူကြီး။ရက်ကွက်တမကမျိုးတော်လုံးနဲ့လက်မခံဘူးလို့ပြောတယ်။နောက်တစ်ခုကကားရက်ထားပြီးတော့ကားပေါ်တင်ကားပေါ်တင်နဲ့ပြောနေတဲ့တော့ကျားကကားပေါ်တင်ဆိုပြီးပြောတယ်ကို။ဘယ်ဝမ်းမောင်းလဲတော့မသိဘူးအဲ့ဒီကားနဲ့လေ။
မဆုစုနွေတို့အဖွဲ့ကိုဖမ်းသွားတဲ့ကားဟာရန်ကုန်နောက်ပိုင်းခရိုင်မှာပြည်ဆွဲနေတဲ့အမှတ်126ဒိုင်နာကားပြဖြစ်ပါတယ်။သူတို့ကိုဟန်တာဖမ်းစည်းစဉ်စူတောင်းတဲ့အဖွဲ့ထဲမှာပါတဲ့တပ်ပြူကျောင်းသားငယ်တူထိုးချိတ်ခံခဲ့ရတယ်လို့လည်းအဲဒီရက်ကွက်မှာနေတဲ့နောက်ထပ်မျက်မြင်ကျောင်းသားတယောက်ကနေ RFP ကိုပြောပြပါတယ်။ဖမ်းတဲ့လူတွေဟာအဲဒီရက်ကွက်သားတွေလို့ပြောပေမဲ့သူတို့ရက်ကွက်သားတွေမဟုတ်ပါဘူးလို့လည်းမျက်မြင်တပ်ပြူကျောင်းသားတယောက်ကနေအခုလိုဆက်ပြီးပြောပြပါတယ်။
ပဲနေကနေနေဝင်တော့အားရွေးဒီကောင်းတဲ့တော့မဟုတ်ပြပါဘီနေတယ်။ကြောက်မလို့ဘူသားပါနေကွာမလို့မလီသားပါနေအောင်အဲ့အဲ့ဒီပိတ်တယ်လေဆောင်းကြည့်နေကွာထွက်လာကြည့်အောင်ဆက်မခံရဘူးကြောက်ပြောနေတယ်။ကြောက်ကားလူတွေလည်းမဟုတ်ပြရတယ်။အားဒါစူတောင်းတာကြီးပါတယ်ငါတို့သားမလို့ကွာမလို့ဒီရက်ကောင်းတယ်ပါဒီလိုသားမရှုံးနဲ့ကွာဆိုပြီးသုံးလားသုံးလားလုံးဝတာလဲသူရင်က
ဒီနေ့မနေ့ခုနိုင်ခွဲလောက်ကလည်းရန်ကုန်တိုင်းနှိုင်သာယာမြို့နယ်ကအဖွဲ့တစ်ဖွဲ့ဒေါ်ဆောင်စုကြည်နဲ့နိုင်ငံရေးအကြီးအကဲတွေလွတ်မြောက်ဖို့အတွက်ဆိုပြီးရွှေတော်ကိုဘုရားကိုစူတောင်းဖို့အတွက်အပန်းခံခဲ့ရပါတယ်။ဒေါ်ဆောင်စုကြည်ရဲ့ရုပ်ပုံပါတီချက်တွေဝေပြီးလက်တစ်ဖက်ကစားစရာတစ်ဖက်ကတပြေပန်းအုံမနဲ့ကင်ပြီးလမ်းလျှောက်သွားတဲ့ဆက်နှစ်ဦးကိုအရောက်ဝိအာနာပိုင်တွေကဒိုင်နာကားပြတစ်စီးနဲ့ခေါ်ဆောင်သွားတာလို့မျက်မြင်တူကနေအခုလိုပြောပြပါတယ
်။မနေ့ခုနှစ်နာရီ7မိနစ်လောက်မှာမိခွက်ဈေးရနေစားထွက်တယ်ပေါ့။အားလုံး12ယောက်ပေါ့။ငင်းရဲစွာလမ်းလျှောက်လာတယ်ပေါ့နော်။ဒေါ်ဆောင်စုကြည်ရုပ်မြောက်ရေးအတွက်သူတို့ထုတ်ထားတဲ့အိမ်ကြီးလေးတွေနဲ့ပေါ့။12ယောက်သလုံးကအဲမိကွာသေးကြောကြောလောက်မှာပေါ့ကျွန်တော်တို့ပါသွားတဲ့အချိန်ကမတွေ့လိုက်ဘူးပေါ့နော်ပြင်သွားတဲ့ကားကိုတော့တွေ့လိုက်ရတယ်ဆိုင်ကငါးစီးကနောက်ကလိုက်တယ်ဆိုင်ကတစီးနဲ့တင်သွားရပေါ့နော်ဆယ်နှစ်ယောက်သလို
ဖန်စီခံရသူ12ဦးထဲမှာမလလမော်ဆိုတဲ့အမျိုးသမီးနဲ့ဦးတင်ယူဆိုတဲ့လူကြီးတဦးလည်းပါပြီးကျန်တာတွေကတော့လူငယ်တွေဖြစ်ပါတယ် NLD ပါတီဝင်တို့လည်းပါတယ်လို့သိရပါတယ်အဖန်ခံရသူအလုံးကိုဘယ်ကိုခေါ်သွားတယ်ဆိုတာအတိအကျမသိရပေမဲ့အွန်ရီစစ်ကြောရေးစခန်းရှိမှာလုံညုံကြီးရဲ့တော်တော်များများကိုဒီမနက်ကတွေ့ရတဲ့အတွက်အဲ့ဒီကိုခေါ်သွားတယ်လို့ယူဆတဲ့အကြောင်းမျက်မြင်တချို့ကပြောပြပါတယ်။အင်္ဂါနေ့တိုင်းရွှေကုန်ဘုရားဘုံဝိပုစုတောင်းနေရှိတဲ့ဒေါ်နော်အောင်လာတို့အဖွဲ့ကလည်းဒေါ်ဆောင်စုကြည်ရုပ်ပုံမှာအဝတ်စားတွေဝတ်ခွင့်မပြုဘဲတင်ဆက်ထားပြီးမှဘုရားဝိပုပြီးမှပြန်ပေးခဲ့တယ်လို့သိရပါတယ်။ဘုရားတက်ပြီးစုတောင်းဝိပုသူတွေကိုတော့တစုံတရာအရေးယူမှုမရှိခဲ့ဘူးလို့လည်းသိရပါတယ်ခင်ဗျာ။